Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ15ရက်ကြာရပတေးနေ့ညဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီလိုင်းတူမီတာ24 32နဲ့40တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ရုရှားသရှူအောင်တယောက်ကိုဗြိတိန်နိုင်ငံမှာစိတ်ခက်လှုပ်ချမ်းမှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံမှာတာမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားပေါ်ဖြစ်တင်ပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံကိုတရားမဝင်ရောက်နေတဲ့မွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုနေရာပြန်ပို့ဖို့အိန္ဒိယနိုင်ငံရဲ့ပါတီတစ်ခုကဒီကနေ့ပဲတောင်းဆိုဆန္ဒပြပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပြီးသွားမှာပါ
။ကောင်းပါပါရှင်။ကရင်ပြည်နယ်ဖားပုံခရိုင်မှာတိုက်ပွဲတွေညှိနှိုင်းတဲ့တော်ပဲမလို့အစိုးရတပ်မတော်ဖက်ကရှေ့ဆက်တိုးလာရင်တင်းမာမှုတွေထပ်ဖြစ်လာနိုင်တယ်လို့ KNU ကပြောဆိုလိုက်ပါတယ်။
ပြောမယ်ဆိုလို့ရှိရင်တော့ဖက်တရဲ့လှုပ်ရှားမှုတွေကတပည့်နဲ့တပည့်ကစီတင်ပြီး90မှာဆောင်ရွက်တော့ဘူးလို့
KNU ရဲ့ဒူဥက္ကဋ္ဌဘဒုဆော့ဖ်ဝဲထူဝင်ပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါအပြင်ဥရောပသမဂ္ဂကဒုတိယအကြိမ်မြောက်ပေးအပ်တဲ့ Human Award ငြိမ်းချမ်းရင်းတဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကဘယ်သူတွေရသွားပါသလဲ။အမေရိကန်နဲ့မြောက်ကိုရီးယားစိတ်တီးဆွေးနွေးပွဲဖြစ်လာနိုင်ခြင်းပေါ်တရုတ်တွေသဘောထားကဘယ်လိုရှိနေသလဲဆိုတာနဲ့ဝါရှင်တန်မြို့တော်ကပြည်သူစာကြည့်တိုက်တွေရဲ့အခြေအနေကိုလည်းနောက်ပိုင်းမှာကြားမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့မြောက်ဆုံးရသတင်းတွေကိုကွန်ရီဦးနဲ့ကိုမင်းတို့ကပြောပြပေးကြပါအောင်ရှင
်။ရုရှားသရှူဟောင်းတယောက်ကိုဗြိတိန်နိုင်ငံမှာအစစ်ကတ်လှုပ်ချမှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံသားမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားပေါ်ဖြစ်တင်ပြောဆိုလိုက်ကြပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာပထမဆုံးချိန်အာယုံကျော်ထိခိုက်စေတဲ့ဓာတ်ရုစိတ်သုံးတိုက်ခိုက်မှုဖြစ်နေလဲပြောဆိုခဲ့ကြတာပါ။တကယ်မို့မရုရှားရဲ့ပတ်သက်မှုဟာရှင်းပြစရာမလိုတဲ့လောက်ရဲ့ဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူရယ်မာခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလိုပူးတွဲထုတ်ပြန်တဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။တကယ်မို့လည်းပတ်သက်တဲ့မိခွန်းတွေအတွက်ရုရှားအနေနဲ့ဖြစ်ပေးဖို့လည်းတောင်းဆိုခဲ့ကြတာပါ။ရုရှားဆိုရကတော့သူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်။ရုရှားထောက်လိုက်ရင်ဟောင်းဆာဂေးစကရပါနဲ့သမီးဖြစ်သူယူလီယာတို့ကိုတော့ဒီလာဇမ်မန်မှာပဲဆာလက်စ်ပူရီမျိုးကခုံရရတစ်ခုပေါ်မှာဒိဋ္ဌိလေးမင်းမျောနေတာတွေ့ခဲ့ရတဲ့အတွက်စီးရုံကိုအရေးပေါ်ပို့ဆောင်ခဲ့ရပြီးဝေနာပြင်းထန်တဲ့အတွက်လည်းအခုချိန်ထိကုသမှုခံယူနေရဆဲပါဒါလူစိတ်သိမှုကိုအရေးပေါ်အကူအညီပေးခဲ့တဲ့ရဲတပ်ဖွဲ့ဝင်တူပါဝင်လူများအပြားလည်းနေထိုင်မကောင်းဖြစ်ခဲ့ကြပါတယ်ဒီချိန်ကစီးကာလာမှာတန်တမာရေးတင်းမာမှုတွေအပြင်းထန်ဆုံးဖြစ်ခဲ့တဲ့1982ခုနှစ်နောက်ပိုင်းအများဆုံးဖြစ်တဲ့ရုရှားတန်တမာ23ယောက်ကိုနှင်ထုတ်ဖို့ပါဝင်တိုက်ခိုက်မှုအတွက်ဗြိတိန်ဝန်ကြီးချုပ်ကတော့စက်တိုက်ဆိုသလိုတုံ့ပြန်ခဲ့တာပါရုရှားနိုင်ငံရဲ့ဝန်ကြီးကတော့လက်တုံ့ပြန်တဲ့အနေနဲ့ပြည်ရှာတန်တမာတွေကိုလည်းမချခင်နှင်ထုတ်မယ်အကြောင်းပြောဆိုခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ရဲ့လှုပ်ရည်ဟာရိုင်းစိုင်းတဲ့အပြုတ်မှုဖြစ်တယ်လို့ဥရောပသမ္မတ EU ဖော်ဝင်ဖြစ်ကနေနှုတ်ထွက်မဲ့စီစဉ်တဲ့ပတ်သက်လို့ညှိနှိုင်းရမှာအခက်ကြုံနေရတာတွေကနေအာရုံလွှဲဖို့ကြိုးပမ်းမှုဖြစ်နေလဲရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ပဲမော်စကိုမြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်
စီးရီးယားနိုင်ငံမြို့တော်ဤတဘုံတွေထိ ंछ ုပ်ထားရနောက်ဆုံးနေမျိုးကိုအစိုးရတပ်တွေဆက်လက်ထိုးပေါက်နေချိန်မှာပဲဝိုင်းရံပိတ်ဆို့ခံထားရတဲ့ကုတာရှေ့ပိုင်းဟီမိုရီယာအရက်မှာပြိမိနေသူအရက်သားထောင်ပေါင်းများစွာဒီနေ့ပဲထွက်ပြေးခဲ့ကြတယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောလိုက်ပါတယ်တဘုံတွေထိ ंछ ုပ်ထားတဲ့နောက်ဆုံးနေမျိုးကိုပြန်လည်သိမ်းပိုင်နိုင်ဖို့အစိုးရတပ်တွေပြီးခဲ့တဲ့လမှာစတင်ထိုးစစ်ခြင်းကစခဲ့လို့ပြိမိနေသူအများဆုံးထွက်ပြေးလာတာဖြစ်ကြောင်းလည်းဒီလူခွင့်အဖွဲ့ရဲ့ဒါရိုက်တာရမီအဗ်ဒူရာမန်ကဆိုပါတယ်မနေ့ညပိုင်းကထုတ်ဖောက်နေရယူခဲ့ပြီးနောက်မှာပဲစီးရီးယားစစ်တပ်ကလမ်းဖွင့်ပေးလိုက်တဲ့အတွက်အစိုးရတပ်တွေထိန်းချုပ်ရနေမြေကိုအရက်သားတွေခြေလျင်ရောကားတွေမော်တော်ဆိုင်ကယ်တွေနဲ့ပါထွက်ပြေးလာခဲ့ကြတာပါအစိုးရရဲ့ထိုးစစ်တွေအတွင်းနေမြေ3ခုခွဲပြီးဝိုင်းရံပိတ်ဆို့ထားတဲ့ဂူဒါရှေးပိုင်းကဒဏ်ရာရသူတွေနဲ့နေထိုင်မကောင်းသူတွေအများပြားကတော့ဒီသတင်းပတ်အစောပိုင်းမှာပဲဘေးလွယာကိုပြောင်းရွှေ့ပေးနိုင်ခဲ့ကြပါတယ်တဘုံတွေထိန်းချုပ်ထားတဲ့မြောက်ပိုင်းဒေသကိုလူသားချင်းစာနာမှုအကူအညီတွေတင်ဆောင်လာတဲ့ထရက်ကား25စီးဝင်ရောက်နိုင်ခဲ့ပြီးဒူမာမြို့ကိုဥတီသွားခဲ့ကြောင်းလည်းနိုင်ငံတကာချက်ချင်းဤအဖွဲ့ ICRC ကဆိုပါတယ်တကယ်တော့ရေးပေါ်အကူအညီရင်တန်းဟာလူပေါင်း 26,000 တရာအတွက်တလားစာရိတ်ခါနဲ့အကူအညီတွေတင်ဆောင်သွားခဲ့ကြောင်းကိုလည်း ICRC ကရှင်းပြခဲ့ပါတယ်ခင်ဗျာ
ကန်တချက်တွေမထားပဲဆွေးနွေးဖို့အာဖဂန်ဆွေးရရဲ့ကမ်းလှမ်းချက်ကိုတာလီဘန်တွေဘက်ကမတုံ့ပြန်ပဲနှုတ်ဆက်နေတဲ့အတွက်ငြင်းငြိမ်းလုံငန်းစဉ်မှာပါဝင်မှုစဉ်းစားနေတဲ့လက္ခဏာတရားဖြစ်ပါကစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေမျှော်လင့်နေကြပါတယ်။အရင်ကအလားတူကမ်းလှမ်းချက်မျိုးတွေကိုတော့တာလီဘန်တွေဘက်ကချက်ချင်းလိုလိုပယ်ချခဲ့မှုပါတယ်။ပါကစ္စတန်စစ်တပ်ခေါင်းဆောင်တွေကတော့စစ်သွေးကြွတွေပေါ်ပါကစ္စတန်ရဲ့ထိုးစစ်တွေကြောင့်ငြင်းငြိမ်းဆွေးနွေးမှုတွေပေါ်တာလီဘန်တွေဘက်ကသဘောထားတွေပြောင်းလဲလာတာဖြစ်ကြောင်းပြောဆိုခဲ့ကြပါတယ်။အာဖဂန်တာလီဘန်တွေအမေရိကန်နဲ့တိုက်ရိုက်ဆွေးနွေးလိုတဲ့အကြောင်းမကြ ာသေးရင်ကစားစောင်းပြေးပို့ခဲ့တာဟာလေအာဖဂန်စစ်ဆုံးသက်ရေးကြိုးပမ်းရမှာအဓိကပါဝင်နေသူတွေနဲ့အတူပူးပေါင်းပြီးထိုးစစ်သည်တွေဆင်နွှဲခဲ့တဲ့ရလဒ်တစ်ခုဖြစ်နေလဲဆွေးနွေးညှိနှိုင်းမှုတွေနဲ့နီးစပ်သူစစ်ဖက်ဆိုင်ရာအစိမ့်မြင့်တောင်းရှိသူတယောက်ကပြောဆိုခဲ့တာပါ80မဲ့ခီလန်ဟာခက်ခဲကြမ်းတမ်းနေစေဖြစ်ပြီးအာဖဂန်စစ်ပွဲမှာပါဝင်နေသူတွေအားလုံးဆွေးနွေးပွဲမှာပါဝင်လာနိုင်အောင်တက်ဆန်သူတွေအားလုံးကဩဇာအရှိန်ဝါသုံးကြိုးပမ်းသွားဖို့လိုအပ်ကြောင်းလဲအမည်မဖော်လို့စစ်ရာရှိကသတင်းတောက်တွေကိုပြောဆိုခဲ့ပါရဲ့ပါကစ္စတန်ထောက်လှမ်းရေးအဖွဲ့ ISI အပါအဝင်ပါကစ္စတန်ရဲ့ဖက်နဲ့လူမျိုးရေးဆိုင်ရာဖွဲ့စည်းရာလဲတာလီဘန်ကိုယ်စားရင်နဲ့ဆက်သွယ်ညှိနှိုင်းမှုတွေရှိနေကြောင်းလဲပြောဆိုခဲ့တာပါဒါပေမဲ့လည်းအာဖဂန်နိုင်ငံကအခြေအနေတွေဟာရှုပ်ထွေးနေနေလို့နဲ့အတွက်နေရင်းညာရင်ဖြစ်ရှင်းဖို့ကတော့မဖြစ်နိုင်တဲ့အကြောင်းလဲပြောဆိုသွားခဲ့ပါတယ
်ပါကစ္စတန်နိုင်ငံရှေ့ပိုင်းဘာသာရေးဖွဲ့တော်ကြီးနားကရဲစခန်းမှာအသေးကန်ဘုံးခွဲမှုကြောင့်လူ9ဦးထဏ်မှန်းနဲ့သေဆုံးခဲ့ပြီးနောက်ထပ်20ကျော်ဒဏ်ရာရခဲ့ပါတယ်ပဉ္ချက်ပြည်နယ်မြို့တော်လာဟိုအနာကညနေပိုင်းမွတ်စလင်ဘာသာရေးပွဲပြီးလူတွေထွက်လာချိန်မနေ့နှောင်းပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှတော့သူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်မပြောခဲ့ပါဘူးရဲရာရှိဟိုက်ဒါအာရှာဖ်ကတော့ဒီတိုက်ခိုက်ရေးသမားအနေနဲ့ right wing ခရိုင်ကဒီရဲစခန်းနေမွတ်စလင်ဗလီတခုတည်းဘာသာရေးစုတောင်းပွဲကြီးလာတက်တဲ့လူစုကိုရည်ရွယ်တိုက်ခိုက်တာဖြစ်နိုင်တယ်လို့ဆိုပါတယ်လူပေါင်း6000လောက်လာတက်တဲ့ဒီဘာသာရေးပွဲနာမှာတိုက်ခိုက်ခဲ့သူအနေနဲ့သူ့အင်ဂျီတွေကအသေးကန်ဘုံးစနက်တန်ကိုဖြုတ်ဖို့လုပ်ခဲ့ချိန်မှာရဲတွေဘက်ကတားဆီးဖို့ကြိုးစားခဲ့သေးတယ်လို့လည်းအရှရဖ်ကဆိုပါတယ်နှစ်ဆင်ချင်းပါတဲ့ဒီဘာသာရေးစုတောင်းပွဲကြီးကိုတဘလီဂီဂျမန်လိုလူတီများတဲ့အစ္စလာမစ်အဖွဲ့ကဥဆောင်စီစဉ်တာဖြစ်ပြီးပွဲတော်တဝိုက်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြာကအခုလိုတိုက်ခတ်မှုဖြစ်ခဲ့တာပါခင်ဗျ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်ကန်တန်ညမာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ကြားထိပ်သီးတွေ့ဆုံနိုင်မဲ့အခြေအနေတွေပေါ်ပေါက်လာနိုင်တဲ့တန်တမာရေးခီးစဉ်တစ်ခုဖြစ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုဆွေဒင်နိုင်ငံကိုဒီကနေ့ပဲထွက်ခွာသွားပါတယ်။နေ့ရက်ကျစတော့ခေါမ်မြို့ခီးစဉ်အတွင်းမြောက်ကိုရီးယားထိပ်တန်းတန်တမာဟာဆွေဒင်နိုင်ငံခြားရေးဝန်ကြီးမာကော့ဝေါ်စတွန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆွေဒင်နိုင်ငံဟာမြောက်ကိုရီးယားနိုင်ငံမှာရှိတဲ့တန်ယုံကတစ်ဆင့်အမေရိကန်၊ကနေဒါနဲ့ဩစတြေးလျနိုင်ငံတွေအတွက်တန်တမာရေးအရာကိုစားပြုတာဝန်ယူပေးနေတာပါ။ဆွေဒင်နိုင်ငံခြားရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်နေပေါ်ကုလသမဂ္ဂလူညွန့်ရေးကောင်စီကပြစ်တင်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုထိထိရရောက်အကောင့်ထဲပေါ်ဆောင်ရွက်မှုနဲ့ပတ်သက်လို့ဆွေးနွေးဖို့အဓိကရည်ရွယ်ထားကြောင်းပြောဆိုခဲ့တာပါမေလာမကုံငင်းမှာမြောက်ကိုရီးယားကောင်ဆောင်နဲ့ညနေချင်းဆိုင်တွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမမျှော်လင့်မဲ့ကြေညာထားပေမဲ့တွေ့ဆုံမဲ့နေ့ရက်ကိုတော့အတိအကျသတ်မှတ်မထားသေးပါဘူးမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမှုအမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့အမေရိကန်သမ္မတအပါအဝင်အစိုးရအစိုးရတာဝန်ရှိသူတွေကိုရှင်းလင်းတင်ပြဖို့ပြီးခဲ့တဲ့သတင်းပတ်ထဲဝါရှင်တန်ကိုရောက်လာတဲ့တောင်ကိုရီးယားအမျိုးသားလူမျိုးဌာနအကြီးအကဲချင်ယူယုံကကြေညာခဲ့တာပါမြောက်ကိုရီးယားအနေနဲ့ဆွေးနွေးမှုတွေစတင်ချိန်မှာနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုစမ်းကန်ထားဖို့ဆန္ဒရှိရဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းမြောက်ကိုရီးယားကောင်ဆောင်နဲ့ဒီလာဆမ်းမိုက်မှာပဲတွေ့ဆုံခဲ့တဲ့တောင်ကိုရီးယားအမျိုးသားလူမျိုးဌာနအကြီးအကဲကပြောဆိုထားတာလည်းဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်သွင်းကုန်တွေအပေါ်တန်ခတ်တဲ့အနေနဲ့အခုတိုးခေါက်ဖို့ဆုံးဖြတ်ချက်ကြောင့်တကယ်တမ်းတရုတ်ကိုမနစ်နာစေပဲအမျက်တောင်ထွက်သွားစေလိမ့်မယ်လို့သုံးသပ်မှုတွေရှိနေပါတယ်အခုလိုသမ္မတထရန့်ရဲ့တရုတ်ပေါ်ပြစ်မှတ်ထားတန်ခတ်မှုပေါ်တရုတ်ဘက်ကလည်းလက်တော့ပြန်ဖို့ပြင်ဆင်နေချိန်မှာအမေရိကန်ရဲ့မိဘတွေဖြစ်တဲ့ဥရောပသမ္မတအပေါ်ဝင်တခြားမဟာမိတ်နိုင်ငံတွေအနေနဲ့လည်းဒီအမေရိကန်ပို့ကွန်ခွန်တိုးခေါက်မှုကနေစိုးကျကိုခံစားရဖို့ရှိနေပါတယ်အခုလိုအချိန်မှာတရုတ်ကိုယ်ကျိုးစီးပွားကာကွယ်ရေးဝါဒကိုအထူးထူးခံစားလာခဲ့ရတဲ့အမေရိကန်ရဲ့ဒီမဟာမိတ်နိုင်ငံတွေတညီတညွတ်ထဲပေါင်းပြီးတရုတ်ကိုဆန့်ကျင်ဖို့ကတော့မဖြစ်နိုင်သလောက်အားနည်းသွားပြီလို့သုံးသပ်သူတွေကထောက်ပြလိုက်ပါတယ်။ဒီအမေရိကန်သွင်းကုန်ခွန်တိုးကောက်ဖို့ဆုံးဖြတ်ချက်မတိုင်ခင်မကြာခင်ကာလတည်းမှာပဲဒီနောက်နိုင်ငံတွေနဲ့ဂျပန်တို့ပေါင်းပြီးသူတို့ခံစားလာနေရတဲ့တရုတ်ရဲ့ဈေးနှဲပို့ကုန်တွေမတရားထုတ်ပို့နေတာနဲ့ညာနာမှုပိုင်းခွင့်ချိုးဖောက်တာတွေပေါ်တံပြန်လှုပ်ဆောင်ဖို့ပြင်ဆင်လာနေကြတာပါ။ဒါပေမဲ့အခုလိုတရုတ်ကိုအထူးကထားတံပြန်နေတဲ့အနေအထားကနေအခုတော့ဒီဥရောပနိုင်ငံတွေနဲ့ဂျပန်တို့အနေနဲ့လက်ရှိအမေရိကန်ရဲ့ကုကြူစီးပွားကာကွယ်ရေးသွင်းကုန်တိုးမြှင့်မှုကိုဦးစားပေးတံပြန်နေရပြီးတရုတ်ကိုဆန့်ကျင်ဖို့အမေရိကန်နဲ့ကွဲထွက်သွားနိုင်တယ်လို့ပီကင်တက်တူရဲ့စီးပွားဌာနပမောက္ခခရစ်စတိုဘာဘော်ဒင်းကထောက်ပြလိုက်ပါတယ်ခင်ဗျာ
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံနဲ့တရားမဝင်ရောက်ရှိနေတဲ့မွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုနေရပ်ပြန်ပို့ဖို့အိန္ဒိယပိုင်ကာရှမီးယားဒေသမှာရှိတဲ့နိုင်ငံရေးပါတီတခုကနယူးဒယ်လီမြို့တော်မှာဒီကနေ့ပဲတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရွှေ့ပြောင်းဝင်ရောက်လာသူတွေကြောင့်ဒေသတွင်းလူရေချိုးစားပြောင်းလဲရိုက်ခတ်မှုတွေရှိနေတဲ့အကြောင်းကာရှမီးယားဒေသကဟိန္ဒူအများစုနေထိုင်ရာဂျမ္မူးမြို့အခြေစိုက်ဂျမ္မူးကာရှမီးယားအမျိုးသားပန်တာပါတီ GKNPP ပါတီဝင်တွေကပြောဆိုခဲ့ကြတာပါ။ပါတီဥက္ကဋ္ဌ Hashtag စင်းကလည်းရွှေ့ပြောင်းဝင်ရောက်လာသူတွေကြောင့်ဒေသတွင်းလူမှုအတိုင်းဝန်းကြားသားဆာတာဖြစ်မှုတွေအပေါ်မှာချင်းချောက်မှုတွေရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီလူတွေကိုနေရရင်းကိုပြန်ပို့ဖို့နဲ့ပြည်내နဲ့ဗဟိုအစိုးရတွေကအ мян ဆုံးဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြရတယ်လို့ဆိုတဲ့ရိုဟင်ဂျာခန့်မှန်းခြေ4000လောက်အိန္ဒိယနိုင်ငံမှာနေထိုင်နေကြတဲ့အထက်မှာဒီထက်ကရာခိုင်နှုန်းလောက်ကိုတော့ဒုက္ခသည်တွေအခြေချနေထိုင်အစီအစဉ်အရဂျမ္မူးမြို့နော်ဝေါ်ရဲမှာနေရာချထားပေးတာဖြစ်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကတော့အိန္ဒိယနိုင်ငံမှာတရားမဝင်ရောက်နေသူတွေကိုနေရာပြန်ပို့မယ့်အကြောင်းပြီးခဲ့တဲ့နေ့ထက်မှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းအစိုးရရဲ့အစီအစဉ်ကရိုဟင်ဂျာရေးလှုပ်ရှားသူတွေရဲ့ကောက်ွက်မှုတွေကြောင့်တရားရုံးချုပ်ကဆိုင်းငံ့ထားခဲ့ပါတယ်။1980ခုနှစ်တုန်းကပါကစ္စတန်ကနေခွတ်ထုတ်ဖို့ကြိုးပမ်းခဲ့တဲ့ကုလားချပြည်တွင်းစစ်တွင်းဘင်္ဂလားဒေ့ရှ်နိုင်ငံကနေထွက်ပြေးလာကြတဲ့ထောင်ထောင်ချီတဲ့မူဆင်တွေကအများစုကတော့အိန္ဒိယနိုင်ငံရဲ့အာတန်ရှိပိုင်းနဲ့အနောက်ဘင်္ဂလားဒေသတွေမှာအခြေချနေထိုင်နေကြတာဖြစ်ပါတယ်
။ဒီနေ့ပဲထိုင်းနိုင်ငံကိုရောက်ရှိလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ခြာနဲ့တွေ့ဆုံပြီးရိုဟင်ဂျာရေးပါဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဘူဟာဆန်မမုဒ်အလီဟာဘန်ကောက်မြို့မှာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုလုပ်ငန်းတွေမှာထိုင်းနိုင်ငံကအကူအညီပေးနိုင်ရေးဆွေးနွေးခဲ့ကြတာပါ။စကိုင်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်စ်နောက်ပိုင်းကလုံခြုံရေးကိစ္စခန်းတွေကိုစီးနှင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလက်လံရှင်းလင်းရမှာနောက်ဆက်တွဲအဖြစ်လူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့ပြီးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းခွဲကျော်ထွက်ပြေးခဲ့ရကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုလိုခေလွန်နေရတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုဖြေရှင်းရမှာအကူအညီပေးဖို့မြန်မာနိုင်ငံရဲ့အိန္ဒိယချင်းထိုင်းနိုင်ငံကလည်းကတိပြုထားတာပါ။တစ်ချိန်တည်းမှာပဲအရှေ့တောင်အာရှနိုင်ငံများသင်အာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီသတင်းပတ်ကုံဆစ်ဒနီမြို့မှာဆွေးနွေးတဲ့အခါရခိုင်ပြည်နယ်ကအချက်အလက်တွေနဲ့ပတ်သက်လို့ဆွေးနွေးဖို့လည်းလူခွင့်အဖွဲ့တွေကတိုက်တွန်းနေပါတယ်။အသင်းဝင်နိုင်ငံတနေငံမှာကြုံရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ရှက်စရာကောင်းလာအောင်နှုတ်ဆက်နေတဲ့အာဆီယံအနေနဲ့ရိုဟင်ဂျာကြီးမမရက်ပြောဆိုဖို့နိုင်ငံတကာလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
။ကြာပါရင်းနဲ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA American တန်ရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လင်းမှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ချင်တဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါကရင်ပြည်နယ်ဖပုံခရိုင်မှာတိုက်ပွဲတွေညှိနှိုင်းသက်သွားပေမဲ့အစိုးရတပ်မတော်ဘက်ကရှေ့ဆက်တိုးလာရင်တင်းမာမှုတွေထပ်ဖြစ်လာနိုင်တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဖပုံခရိုင်ဥက္ကဋ္ဌကပြောဆိုပါတယ်ကေညူဘိုကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရဲတဘောတူစာချုပ် NCA အတိုင်းလိုက်နာဆောင်ရွက်တော့ဖို့တဘောထားရှိကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဖပုံခဲအတွင်းမှာအစိုးရတပ်မတော်နဲ့ကရင်မျိုးသားစည်းရုံး KNU အကြားမှာဒီလ9ရက်နေ့ကစတင်ပြီးတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့ရာကခုရက်ပိုင်းမှာတော့တိုက်ပွဲတွေညင်သက်သွားပြီးနှစ်ဖက်တပ်တွေအကြားမှာအသင့်အနေထားနဲ့စောင့်ကြည့်နေတဲ့အခြေအနေမှာရှိနေပါတယ်လက်တလောအခြေအနေကို KNU ရဲ့ဖပွန်ခရိုင်ဥက္ကဋ္ဌဘဒိုစောထဲတဲကအခုလိုပြောပါတဲ့
ခုလောစဲ10ရက်ကနေအခု15ရက်အထိပါနော်အဲ့ဒါတိုက်ပွဲမရှိသေးဘူးနော်တမတော်ကတော့ရှိနေတော့ပဲနောက်ပြီးတော့တရရသူတို့ခြေဆိုင်ထားတဲ့နေရာကိုအခုပဲညှိနေတာပဲအင်းအားကခမကျဲရကတော့သူတိုင်ရ6ရင်းအင်းအားတော့600နဲ့ရှိရဝန်းကျင်ပါနော်အင်းနဖဲစလောရတာကိုစောက်ကြည့်နေတဲ့အနေထားမှာပဲရှိတယ်ဥမာသူတို့ဖောင်းမဲ့လာတာဆက်ပြီးတော့ဖောင်းနေမယ်ဆိုတော့ကျင်းမာမှုဖြစ်လာနေကွယ်အကြောင်းပြန်တော့
ဖပုန်ခိုင်အတွင်းမှာအခြေဆိုင်တဲ့ KNU တပ်မဟာ9ကဒီလိုတိုက်ပွဲဖြစ်ပွားတာဟာတပ်မတော်ဘက်ကစစ်ရေးအတွက်ရည်ရွယ်ပြီးလမ်းဖောက်လုပ်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီလုံဆောင်ချက်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တဲ့အတွက်ဆက်လက်မလုံဆောင်ဖို့ဒီလ10ရက်နေ့ကကန့်ကွက်ထားပါတယ်။တပ်မတော်ဘက်ကလက်ရှိဆောင်ရွက်ထားတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမျိုးမင်းအောင်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ KNU ရဲ့ဒုဥက္ကဋ္ဌဘရိုဆော့ခွေထူဝင်းကတော့ဖပုံ KI မှာလက်ရှိဖြစ်ပွားနေတာနဲ့ပတ်သက်ပြီး KNU ရဲ့ယက်တီချက်ကိုအခုလိုပြောပါတယ်
ပြောမယ်ဆိုလို့ရှိရင်တော့တစ်တည်းလုံရှားမှုတွေကတစ်ဖက်နဲ့တစ်ဖက်ကစီးပင်းပြီးနိုင်ပြီးမှဆောင်ရွက်တော့ဘူးလို့ဘောတူရည်ရှိတယ်ဒါကိုမလိုက်နိုင်ခြင်းအဖြစ်တော့တဘောတူရည်ချက်အပေါ်မှာလည်းဆောင်ရွက်မှုရှိလို့ရှိရင်တော့ NC ရဲ့လေးပထားရတဲ့တဘောပေါ့သို့တော်လည်းပဲကျွန်တော်တို့ကလည်းဒီ NC ကိုဒီမှာရည်ထိုးတဲ့ဖွဲ့စည်းဖြစ်တော့ဒါကိုပြန်လည်ပြီးတော့NC တိုင်းလိုက်မှဆောင်ရွက်ဖို့တော့ကျွန်တော်ကြိုးစားဆောင်ရွက်သွားမှာပဲကျွန်တော်ပြောရက်တိကျပေါ့နော
်လောလောဆယ်မှာအခုလိုဖပုံ KI အတွင်းတက်တွေဝင်ရောက်လာတာကိုတက်မတော်ခေါင်းဆောင်တွေကိုအတိပေးထားကြောင်းနဲ့ဒီလိုဝင်ရောက်လာတာဟာအပြန်အလှန်ယုံကြည်မှုကိုယိုနေစေကြောင်းလဲအခုလိုဆက်ပြောပါတယ
်ကျွန်တော်ဒီနေ့မရှိဘဲနဲ့ဒါရောက်နေရာယူရှိရဖြစ်ရတော့ဒါတစ်ခက်နဲ့တစ်ခက်ယုံကြည်မှုထိခိုက်ခြင်းနဲ့ဆောင်ရွက်မှုဖြစ်နေတယ်အမှုတော်ဆိုင်ရာတောင်းရှိတဲ့ကောင်းဆောင်တွေကိုလည်းကျွန်တော်တို့သိပြရတာရှိတယ်။သူတို့တက်တဲ့ကြိုးဆောင်ရွက်ခြင်းအဖြစ်ကျွန်တော်တို့ရဲ့ယုံကြည်မှုကထိခိုက်မှုရှိတယ်ဆိုတော့ပြောတော့နော်။သူတို့လည်းအဲမှာဆက်လက်ပြီးတော့နေထိုင်ရေးအဖြစ်ယုံကြည်မှုကပုံပြီးတော့ဟိုနေသွားမှာရှိထားတဲ့ယုံကြည်မှုနေခြင်းနဲ့ထိခိုက်မှုဆိုလို့တော့သူတို့အနေနဲ့ကဆောင်ရွက်သွားဖို့ပေါ့နော်။
ဒီလပထမပတ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖပုံခရိုင်အတွင်းရှိရွာရှိရွာကဒေသခံပြည်သူ 1,500 ကျော်ဟာတောတောင်တွေတဲကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ KNU အဖွဲ့ဟာ2015ခုနှစ်အောက်တိုဘာလမှာတနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပြီးဒီလိုလက်မှတ်ရေးထိုးပြီးနောက်မှာလဲဖပုံခရိုင်အတွင်းမှာတိုက်ပွဲငယ်တွေဖြစ်ပွားတာရှိခဲ့ဘူးပါတယ
်။ကိုမိုးစောတင်ပြတော်တော့ပါရှင်။ခုရရှူမန်အဝတ်ကိုမြန်မာနိုင်ငံသားတွေချီးမြှင့်ခံရတဲ့သတင်းပဲဆက်ပါမယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကဒုတိယအကြိမ်မြောက်ပေးအပ်တဲ့ရှူမန်အဝတ်ငင်းချမ်းရင်းတဲ့လူအခွင့်ရေးဆုကိုမြန်မာနိုင်ငံကလူအခွင့်ရေးဆောင်ရွက်နေတဲ့ဒေါခင်တန်ထွေး Cherry Z House နဲ့မြန်မာနောင်သတင်းအက်ဒီတာဌာနကအက်ဒီတာကိုဆွေးဝင်းတို့တုံးရရှိသွားပါရယ်။ဒီအကြောင်းကိုတော့မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကသတင်းပေးပို့ထားပါရယ်ရှင်။
ဥရောပသမဂ္ဂရဲ့260ထိမ့်မှတ်ဖြစ်ဒုတိယကြိမ်မြောက်ပေးအပ်ချီးမြှင့်တဲ့ Human ငင်းကြိုင်းရင်းတဲ့လူခွင့်ရေးစုကိုမြန်မာနိုင်ငံကဒေါခင်တန်းထွေးချေဇာဟောင်းနဲ့ကိုစွေဝင်းတို့သုံးဦးရရှိသွားပါတယ်။ဒီစုကိုရရှိသွားရဲ့မြန်မာနောင်သတင်းဌာနရဲ့ Editor ကိုစွေဝင်းကသူ့ရဲ့လူခွင့်ရေးပေါ်မြင်တဲ့သဘောထားကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့ကောင်းပါတယ်ဒီလူခွင့်ရေးဆိုင်ရာကျူပန်နဲ့တော့ဆိုပြီးတော့ဟိုဒါဟိုကျူပန်အထုပ်မှုတွေအပြည့်အစုံပြုပြီးတဲ့အကောင်းနဲ့ဟိုဒီကိုရောဒီဟိုလူခွေဆိုလို့ရှိရင်ဒါအနောက်တိုင်းလူဥရောပတို့အဲ့လိုအစွဲလမ်းနေရှိကြအခုတို့အမြင်တော့ပါတော့လူခွေဆိုတာဒါလူသားအလုံးသက်ဆိုင်တယ်အခုဆိုလို့ရှိရင်ဒါပမာနိုင်ငံသားဗုဒ္ဓဘာသာလူမျိုးတယောက်နေဆိုလူခွေဆိုတာဒါအနောက်နိုင်ငံရဲ့အတွေးခေါ်တွေပေါ့အခြေခံပြီးတော့မှလူခွေမြင်လို့ရမှာဟုတ်ကူရောဒါအခုတို့ကဘာပေါ်မြင်လို့လဲဆိုတော့ဒီဗုဒ္ဓဝါဒဗုဒ္ဓရဲ့တွန်ကြားပူချက်တွေမှာတူးနဲ့တူးဒါဓမ္မစူတရားထားရမယ်ခွင့်လွှတ်ရမယ်ပြီးခံရမယ်တော်မတော်တရားလို့မလို့ရဘူးဒီလိုဟာအခြေခံပြီးတော့နောက်ခါကျတော့ဒီတက်နိုင်တဲ့အတ္တဆိုးကိုကင်းပြီးတော့နော်ဟိုတူးနဲ့တူးဆက်ဆံရမယ်အဲ့ဒီပေါ်ဒီပေါ်အခြေခံပြီးတော့ကိုလိုကလူခရင်သားလည်းပါတယ
်ပြင်းတဲ့နိုင်ငံသားရဲ့ဝင်ကြီးဟောင်းနဲ့ဥရောပသမဂ္ဂတည်ထောင်သူဖြစ်တဲ့ Robert Schuman နာမည်ကိုဆွဲပြီးပေးထားတဲ့ဒီစုကိုငြိမ်းချမ်းရေးဒီမိုကရေစီနဲ့လူခွင့်ရေးကိုကာကွယ်နေတဲ့မြန်မာလူမျိုးတွေရဲ့စွမ်းလောင်ရည်ကိုအသီးမှတ်ပြုဖို့2019မှာစပြီးအကောင့်တွေဖော်ခဲ့တာဖြစ်ပါတယ်2019မှာပေးခဲ့တဲ့ Schuman လူခွင့်ရေးစုကိုတော့ကွယ်လွန်သွားရဲ့ရှိနေကြီးဦးကိုနီငင်းကြိုင်းလုပ်ငန်းတွေဆောင်ရွက်နေတဲ့ကချင်တိုင်းရင်းသူဒေါ်ဂျာနန်လက်ထောနဲ့ Equality မြန်မာကဦးအောင်မျိုးမင်းတို့ရရှိခဲ့တာပါဒီနှစ်စုချီးမြှင့်တဲ့အခမ်းအနားနဲ့ပတ်သက်ပြီးဦးအောင်မျိုးမင်းကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ
်မနစ်ကတော့ကျွန်တော်တို့စပြီးတဲ့ဒီမှာဒီဆရာကြီးဦးကိုနီတို့နဲ့ပါဝင်တော့ဟိုကတော့ကိုယ်ယူပါတယ်ဒီနှစ်မှာတော့သူတို့ဟိုဒီမွန်ပြည်နယ်ကအောက်ခြေမှာလုံနေတဲ့အမျိုးသမီးတွေလက်ကပြီးလို့ရှိရင်ဒီတိုင်းရင်းသားအရေးတွေမှာလုံဆောင်နေတဲ့ Matt Cherizer ဟောင်းတို့ပါတဲ့အတွက်ပို့ပြီးတော့တော့နည်းနည်းထူကြတယ်လို့ပြောတယ်နောက်တစ်ခုကတော့ဟိုဒီကိုဆွေဝင်းတို့လိုမျိုးကလေးသူငယ်ဆိုင်ရာเนาะကျွန်တော်အင်းဝအချုပ်ဆိုင်ကိစ္စကိုရှိရဆုံးကြီးပြလိုက်ပြီးတော့တကယ်လို့လုံဆောင်နေသူတွေပါတဲ့အတွက်ပို့ပြီးတော့ထူကြပါတယ်ဒါလေးကတော့ကျွန်တော်တို့ဟိုလူတိများတဲ့သူတွေမကဘဲနဲ့အောက်ခြေမှာလုံဆောင်နေတဲ့သူတွေနောက်မီဒီယာမှာတာဝန်ကြီးပြီးတော့ထမ်းဆောင်တဲ့သူတွေပါတဲ့အတွက်ပို့ပြီးတော့ကူညီပါတယ်ခင်ဗျာ
Human လူခွင့်ရေးစုကိုရွေးချယ်တဲ့နေရာမှာတက်ကြွလှုပ်ရှားသူတွေသူတည်တည်တွေနိုင်ငံရေးသမားတွေလူမျိုးရေးတင်ဖွဲ့ကလူတွေသတင်းသမားတွေရှင်းနေတွေနဲ့ရွေးရွာခေါင်းဆောင်တွေတဲကထင်ရှားတဲ့သူတွေကိုဥရောပသမဂ္ဂနိုင်ငံတွေကပူးတွဲရွေးချယ်ခဲ့တာဖြစ်ပါတယ်
ကုဇော်ထက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပြည့်နေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့လာမယ့်စနေနေ့ည9နာရီမှာဆွေးနွေးကြမယ့်တိုက်ရိုက်လေလံအစီအစဉ်မှာဘာအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
VOA American အတန်းရဲ့တိုက်ရိုက်လေလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။ဒေတာရင်းလုံခြုံရေးဆိုင်ရာနဲ့နိုင်ငံရေးအခြေအနေလုံးဝပြောင်းလဲသွားမလားဆိုတဲ့အပေါ်စိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်ခြေပေါ်တရုတ်ဘက်ကထောက်ခံကြောင်းပြောဆိုလာပါရစေ။ VOA သတင်းထောက် Bill Eye Beijing မြို့တော်ကနေပေးပို့ထားတဲ့သတင်းလွှာကိုတော့မတင်ငီထိုက်ကပြောပြထားပါရစေ။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စိတ်အားထက်သန်မှုအပေါ်တရုတ်အပါအဝင်အများအပြားကသတိထားစောင့်ကြည့်နေကြတာပါ။နှစ်နိုင်ငံတွေ့ဆုံဖို့တရုတ်အစိုးရကတိုက်တွန်းနေတာတော့ကြားခဲ့ပါပြီ။ဒါပေမဲ့လည်းရုတ်တရက်ဆုံးဖြတ်ချက်အပေါ်မှာစိုးရိမ်မှုတွေရောအားရမှုတွေရောတုံ့ပြန်ချက်တွေကတော့ရောထွေးနေပါတယ်။အစိုးပြုထားတဲ့တွေ့ဆုံဆွေးနွေးပွဲကြောင့်တရုတ်နိုင်ငံအနီးမှာစီရေချင်းချောက်မှုတွေတိတိတသားရော့ကျသွားတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်ဆံရေးကောင်းမွန်လာမယ်ဆိုရင်တော့တခြားဆွေးရည်မှုတွေကတော့တိုးလာစေမှာပါ။နိုင်ငံရေးသိပ္ပံပညာရှင်ရှင်ဟောင်ကအခုလိုပြောပါတယ်
။ If there is a mutual partial compromise between
မြောက်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုကြားတိုးတက်မှုစီဥတည်သွားနိုင်မယ်ဆိုရင်တော့ကင်ဂျွန်အွန်းအနေနဲ့တရုတ်ကိုချိန်ညှိတဲ့အနေနဲ့ရေရှည်မှာအမေရိကန်နဲ့အတူဆောင်ရွက်ဖို့စိတ်ကူးရသွားစေနိုင်ပါတယ်
။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအလားအလာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးအလားအလာတို့ကတော့ရေရှည်မဟာဗျူဟာဆိုင်ရာမေးခွန်းတွေဖြစ်တယ်လို့တောင်ကိုရီးယားတရုတ်လေလာရေးဌာနရဲ့ပါမောက်ခဆော်ဂျွန်ကွန်းကပြောပါတယ်
Will it be beneficial for China to have the
American and Mohammed တက်ကိုရင်းနေတဲ့တောင်ကိုရီးယားဘက်ကနေပြီးတော့ကိုရီးယားတနိုင်ငံတည်းအဖြစ်ပေါင်းစည်းလိုက်မယ်ဆိုရင်တရုတ်အတွက်အကျိုးမျက်ရှိပါမလား
တရုတ်ကမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်ဒါပေမဲ့မြောက်ကိုရီးယားအစိုးရဘက်မှာအတင်းကျပ်ဆုံးတန်းခတ်ပိတ်ဆို့မှုကိုထောက်ခံထားတာကြောင့်တင်းတင်းမာမာဖြစ်နေတာပါဒါကလည်းတခုတည်းသောပြဿနာတော့မဟုတ်ဘူးလို့ဆော်ဂျွန်ကွန်းကပြောပါတယ်
金正恩总理并称，习近平总统
金正恩所言呢，习近平所言假嘛？对上所言，穆斯林们是得老批评了。但他所言，哪怕没有进步，对国阿刚呢，所言比较的苦批评嘞。
避开了那年年对金正恩啊，同志三大目的干呢，当今的民间不顾平常之表达大将，只有所言个必要多是罢了。ဆွေးနွေးပွဲကိုတရုတ်ကကျင်းပတင်တယ်လို့တချို့ကကြံပြုကြပေးမယ်လို့ဒီလိုဖြစ်လာမဲ့ပုံတော့မရှိဘူးလို့ရှင်ရင်ဟောင်ကပြောပါတယ
် China want to play some role but the greatest obstacle is
သူအနေနဲ့တရုတ်ကိုထင်းထင်းပေါ်ပေါ်လေးစားပြနေစရာအကြောင်းတော့မရှိပါဘူးတရုတ်ကတော့အခန်းကဏ္ဍတစ်ခုကနေပါဝင်လို့နေတာပါဒါပေမဲ့အဓိကအဟန့်အတားတစ်ခုကကင်ဂျွန်အွန်းကတရုတ်ကိုစိတ်ဆိုးနေတာကြောင့်ပါ
သမ္မတထရန့်ကအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကိုထုတ်ပြလိုက်တဲ့ကိစ္စနဲ့ကိုရီးယားနှစ်နိုင်ငံကြားတန်တမာရေးစိန်ခေါ်ချက်တွေကတော့မသေးချာမရေရာမှုတွေရှိနေသေးပါလို့သုံးသပ်သူတွေကပြောဆိုကြပါတယ်။ဆွေးနွေးပွဲကအဆဖြစ်လာနိုင်တယ်ဆိုပြီးတချို့ကတော့အကောင့်မြင်ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတောင်ကိုရီးယားကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းမှာတော့တရုတ်သမ္မတရှီဂျင်းပင်ကမြောက်ကိုရီးယားနဲ့အမေရိကန်အစိုးရတို့ကြားအမြန်ဆုံးဆွေးနွေးကြဖို့တိုက်တွန်းခဲ့တယ်လို့ကိုရီးယားကျွန်းဆွယ်အရေးတိုးတက်မှုတွေအတွက်လည်းကျေနပ်ဝမ်းမြောက်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မတ်တင်ငီထိုင်တင်ပြသွားတာပါရှင်။ တောတာရှင်များရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တောတာရှင်တို့နားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့13923255လေးကိုခေါ်ဆိုနိုင်ပါတယ်စာလိုက်ကနေဆက်သွယ်လို့ရဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ဆိုင်ရန်ကုန်စာလိုက်ကြီးစာလိုက်သစ်တာအမှတ်855ရန်ကုန်မြို့လို့စာရေးသားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆက်သွယ်ရင်လေ13923255လေးကိုခေါ်ဆိုနိုင်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပြင်းနေညာဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ Washington မြို့ကပြည်သူပိုင်းစာကြည့်တိုက်တွေအကြောင်းတင်ပြပါမယ် Washington DC မြို့တော်ကဒေသဆိုင်ရာတာဝန်ရှိသူတွေဟာလွန်ခဲ့တဲ့10နှစ်လောက်ကစလို့ပြည်သူပိုင်းစာကြည့်တိုက်တွေကိုပြန်လည်ပြုပြင်မွမ်းမံနာတွေလှုံ့ဆော်လာခဲ့ပါတယ်အရင်ကစာအုပ်ဖတ်ဖို့အတွက်တသက်လာကြတဲ့နေရာတွေကိုလှူရစုဝေးတွစ်ဆုံနိုင်တဲ့နေရာတွေဖြစ်လာစေဖို့ရည်ရွယ်လှုံ့ဆော်ခဲ့ကြတာပါWashington DC မြို့တော်မှာရှိတဲ့ဒီလိုစာကြည့်တဲ့တစ်တွေရှိရာကိုကိုရိုင်းတွားရောက်ရိုက်ကူးထားတဲ့ VOA သတင်းထောက် Julia Yamolano ကိုရဲ့ဆောင်းပါးကိုတော့မခင်ဖြူရိတ်ကတင်ပြပေးထားပါရရှင်
။ Welcome to the West End Library in Washington DC.
Washington DC မြို့တော်မှာရှိတဲ့ West End စာကြည့်တဲ့ကကျူးစွာပါတယ်။ကျွန်တော်နေရာကတော့နိုင်ငံခြားရေးဌာနကနေတပြားနပြားလောက်ပဲဝေးပါတယ်။အစာအုပ်ကအစ်စ်ပါ။ပြည်သူပိုင်းစာကြည့်ရတဲ့အစာအုပ်တစ်ခုပေါင်းစည်းဖွင့်နေတဲ့ပထမဆုံးအစိုးရပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုပါ
။ West End စာကြည့်တဲ့ Manager Kevin Osborne ပြောတာပါဒီစာအုပ်သစ်ရဲ့ပထမချက်မှာစာကြည့်တဲ့ကိုဖွင့်ထားတာပါအရင်ကပြည်သူပိုင်စာကြည့်တဲ့ဟောင်းရှိတဲ့မြေပေါ်မှာအစာအုပ်သစ်တည်ဆောက်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကခွင့်ပြုပေးခဲ့တာဖြစ်ပြီးတော့ဒီစာအုပ်ထဲမှာနောက်ဆုံးပေါ်ခင်မီစာကြည့်တဲ့တဲ့တခုကိုစီမံကိန်းကန်တွေတွေကထည့်သွင်းတည်ဆောက်ပေးရတာဖြစ်ပါတယ်
Frankly that's great for a number of reasons
ဒါကတိတ်ကောင်းပါတယ်ဒီလိုပြောနိုင်တဲ့အကြောင်းအချက်တွေရှိပါတယ်အခွန်ဆောင်ပြည်သူတွေနဲ့မြို့တော်အတွက်သူတို့ဘာသာစောက်ရင်ဒေါ်လာတန်း20လောက်အကုန်ကျနိုင်တဲ့စာကြည့်ရတဲ့ခုကိုဘာမှတိတ်မကုန်လိုက်ပဲရလိုက်တာပါဒီအတွက်ကုန်မဲ့ငွေတွေကိုတခြားပြည်သူအကျိုးပြုလုပ်ငန်းတွေအတွက်သုံးနိုင်ပါတယ
် DC ပြည်သူပိုင်စာကြည့်ရိုက်တွေရဲ့အမှုဆောင်ညွှန်ကြားရေးမှူး Richard Reyes Gavilan ပြောသွားတာပါဒီစာအုပ်သစ်ကတော့စာကြည့်ရိုက်ဟောင်းနဲ့ဘာမှမတူတော့ပါဘူး။ဘေးမှာလဲကော်ဖီဆိုင်ရှိပါတယ်။စီမင်းစီကန်ဟောင်းတွေကိုဖဲပြီးအစားအသောက်တွေကိုခွင့်ပြုပေးထားတယ်လို့လက်ကင်ဖုန်းသုံးနိုင်ပြီးတော့စကားပြောလို့လည်းရပါတယ်
။ You can't come in with like a stereo but
stereo တန်ချာကြီးဖွင့်ပြီးဝင်လာလို့မရပါဘူး။ဒီနေရာမှာလူတွေစကားစမြည်ပြောအလုပ်တူလုပ်နေတာတွေ့နေပါတယ်။ရှူတူတူဆိုတာမျိုးလုပ်စရာမလိုပါဘူး။လူတွေချင်းချင်းကြားအပြန်အလှန်ထိတွေ့ဆက်ဆံမိဖွဲ့တာမျိုးကိုကျွန်တော်တို့ကအားပေးပါတယ်။တိတိကျကျစာဖတ်တဲ့နေရာတစ်ခုထဲပုံမှန်အများဆုံးနေရာတစ်ခုဖြစ်စေချင်ပါတယ်
။စာအုပ်ပေါင်း4000နဲ့ရုပ်သံမီဒီယာပစ္စည်းတွေကိုတုံးနိုင်တဲ့နေရာတွေပါပါတဲ့ဒီစာကြည့်တိုက်မှာကွန်ပျူတာအလုံး20ကျော်တက်ဆင်ပေးထားပြီးတော့ internet wifi လည်းအလကားတုံးနိုင်ပါတယ်။
Our central mission is still about literacy and reading.
ကျွန်တော်တို့ရဲ့အဓိကရည်ချက်ကတော့လူတွေစာဖတ်ရေးနဲ့စာတက်မြောက်ရေးပါဒီတွေ့စာအုပ်တင်နေတယ်မပြီးပါဘူးကွန်ပျူတာနဲ့နည်းပညာအတတ်ပညာတွေလည်းလိုအပ်ပါတယ
်စာကြည့်ရိုက်သုံးခွင့်ကပ်ပြားရှိသူတိုင်းဒီမှာရှိတဲ့ 3D printer နဲ့အချုပ်ဆက်တွေကိုပါသုံးနိုင်ပါတယ်ဒီစီအစိုးရတာဝန်ရှိသူတွေကတော့အခုလိုစာကြည့်ရိုက်တွေကိုဒေသခံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့လူမှုအတိုင်းဝိုင်းစုဝေးရာနေရာတွေဖြစ်လာစေချင်ကြတာပါလူကြီးတွေအတွက်သင်တန်းတချို့ဖွင့်ပေးတာရှိသလိုကလေးငယ်တွေအတွက်ပုံမြင်ဖတ်လို့ကောင်းတဲ့နေရာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဒီစီမှာရှိတဲ့စာကြည့်တဲ့တွေကနေစာအုပ်စာပေပစ္စည်းပေါင်း4000ကျော်ကိုငှားရမ်းတာဒါမှမဟုတ်အင်တာနက်ပေါ်ကနေဒေါင်းလုဒ်ကူယူတာတွေရှိခဲ့ပါတယ်။စာကြည့်တဲ့တွေကိုနှစ်စဉ်လူပနေရောက်လာကြတယ်ခံမဖို့ခက်ပေမဲ့အခုလိုစာကြည့်တဲ့တွေကိုတော့လူတွေကပိုးပြီးသဘောကျလာနေကြတယ်လို့အစိုးရရာရှိတွေကပြောဆိုကြပါတယ်ရှင်။
Washington မြို့တော်ကပြည်သူပိုင်စာကြည့်တိုက်တွေကိုလှူရဲစုဝေးနိုင်တဲ့နေရာတွေဖြစ်လာအောင်ပြုပြင်မွမ်းမံနေတဲ့အကြောင်းမှခင်ဖြူတွေကတင်ပြတော်တာပါရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့burmese.voanews.com နဲ့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ15ရက်ကြာတာပြင်းနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကြံမာရေးဦးအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါ။ဒါဒီအပြင်ဒီကနေ့အစီအစဉ်ထဲမှာကြားဖို့ရှိတာကတော့
အခုဥပဒေမဲ့ထင်ရမြင်ရလုပ်နေတယ်အခုလောက်ကတချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးဆွတယ်တူးဆွတဲ့အခါကျတော့
မြမကြောင့်မြတ်ဥပဒေနဲ့ပတ်သက်တဲ့အမြင်တော်ထားတွေကိုတိုင်းရင်သတင်းလွှာမှာတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ကြအောင်ပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ microbiome လို့ခေါ်တဲ့လူခန္ဓာကိုယ်အတွင်းကအထောက်အကူပြုတဲ့ပိုးမွှားစုအကြောင်းတင်ပြထားပါတယ်လူခန္ဓာကိုယ်အတွင်းအထူးသဖြင့်အစာအိမ်နဲ့ဥလမ်းကြောင်းမှာနေထိုင်တဲ့လူကျန်းမာရေးအထောက်အကူပြုပိုးမွှားတွေကိုလူအများစုအနေနဲ့အမတ်တမဲ့ဖျက်ဆီးမိတာကြောင့်ယောဂါတွေခံစားရနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။အထက်ကဦးကျောင်းလမ်းမကြီးမှာရှိတဲ့ဦးမကြီးမှာနေထိုင်နေတဲ့ဒီကျန်းမာရေးကိုအထောက်အကူပြုတဲ့ပိုးမွှားတွေဘလို့ကြောင့်ပျက်စီးဆုံးရှုံးရပြီးတော့ဘလို့ယောဂါတွေအထက်ဖြစ်နိုင်တာမို့ဘလို့ထိန်းသိမ်းကာကွယ်တင်ပါတယ်လဲ။ဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคตมารอจีดรมินซูครับเราတို့ဒီ microbiome လို့ခေါ်တဲ့ဒီလူရဲ့ဦးထဲမှာပေါ့เนาะကျန်းမာရေးအတွက်အထောက်အကူပြုတဲ့ပိုးမွှားလေးတွေကြောင့်ဒီနေ့ပြောမှာပါဆရာကြီးအဲ့ဒီခါကျတော့ဒီ microbiome ပိုးလေးတွေကခန္ဓာကိုယ်ထဲမှာဘယ်လိုသဘောတဘာဝရှိလဲဆရာ
သူကခန္ဓာကိုယ်ထဲမှာအထူးသဖြင့်တော့အစာအိမ်နဲ့ဥလမ်းကြောင်းပေါ့ဥလမ်းကြောင်းမှာတော့အဓိကပါဥမာကြီးပါပေါ့အဲ့မှာဆိုလို့ရှိရင် microbiome ဆိုတာကတော့လူနဲ့လူအထောက်အကူပြုမဲ့ပိုးမွှားလေးတွေပေါ့အဲ့မှာဆိုလို့ရှိရင်အဓိကတော့ bacteria ခန္ဓာရဲ့လက်ရှိပါပဲဟို fungus တို့ parasites အဲ့မှာအဓိကတော့ bacteria အဲ့ bacteria တွေနေတဲ့ပေါင်းရှင်တွေကို microbiome လို့ခေါ်တာဖြစ်ပါတယ်အဲ့တော့ဒီမွေးကမကူးစားကလေးမှာဆိုရင်သူ့ရဲ့ဥကဒါ bacteria ပိုးမှာအပါဝင်နေတော့မိဖွာလာဒါမျိုးလည်းပဲသူကအစာတောက်စားတာနေစပြီးတဲ့အခါကျလို့ရှိရင်အဲ့ဒီဥထဲမှာပတိယပိုးလေးတွေပေါက်ဖွာလာကြတယ်အဲ့ဒီပတိယပိုးလေးတွေဟာလူရောဂါဖြစ်စီတာမဟုတ်ဘဲနဲ့လူနဲ့ဆင်ပါဟုတ်စစ်ချုပ်ကတော့အတူတကွရှင်သွေးတွေထိုင်ပြီးတဲ့အခါကျရင်သူကလည်းသူ့ရှင်သွေးမှုကိုထောက်ကူပြုတယ်သူကလည်းပဲလူရဲ့ metabolism လို့ခေါ်တဲ့ဇီဝဖြစ်စဉ်တွေကိုထောက်ကူပြုတယ်အဲ့ဒီလူအကျိုးပြုတဲ့ပတိယတွေပိုးတွေရှိတဲ့ပေါင်းကျူမိုက်ခရိုဘိုင်းလို့ခေါ်တာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးဒီမိုက်ခရိုဘိုင်းအုံးတွေကလူနဲ့ဒီအပြန်အလှန်ပေါ့နော်ဟိုတူကိုတူအထောက်အကူပြုနေတဲ့သဘောရှိတာပါဆရာကြီးအဲ့တော့ဒီမိုက်ခရိုဘိုင်းအုံးလေးတွေကဘယ်လိုအနေထားမှာရော့ကျသွားနိုင်လဲပျက်စီးသွားနိုင်လဲဆရာကြီ
းဘယ်လိုခံမျိုးမှာပျက်စီးသွားနိုင်လဲဆိုလို့ရှိရင်တော့အဓိကတော့သူ့ကိုရှင်သန်မှုမဖြစ်စေတဲ့အနေထားမျိုးပေါ့ဥပမာဖြင့်အန်တီဘိုတစ်စ်လို့ခေါ်တဲ့ပဋိသီဝဖြစ်ပြီးတောက်လိုက်တဲ့အခါကျရင်ဒီသူ့ကိုအနေဖြစ်စေတဲ့ဥပမာလေးတွေတည်စေသလိုပဲလူအကျိုးကြီးတဲ့ပုံမှားတွေလည်းလိုက်ပြီးတော့ပြေးသွားနိုင်မှာဒါတစ်ချက်ပေါ့ဒုတိယချက်ကကျတော့သူ့ရဲ့ရှင်သန်မှုကိုထောက်ကူပြုတဲ့ prebiotics လို့ခေါ်တဲ့အစာအဟာရတွေအဲ့ဒါတွေအဓိကအဖြစ်တော့ဖြည်းဖြည်းနဲ့ fiber တွေတက်တယ်မှာပါလိမ့်ရှိပါအဲ့တော့အတီးရဲ့အတီးနဲ့စားပြီးနေတဲ့လူတွေမှာဆိုလို့ရှိရင်လည်းဒီဥထဲမှာရှိတဲ့လူအကျိုးကြီးတဲ့ပုံမှားတွေရှင်သန်မှုကိုထိခိုက်စေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီ microbiome ဆိုတာနော်ပိုးမွှားလေးတွေနေသွားလို့ရှိရင်ဘလို့ယောဂါမျိုးတွေဖြစ်ဖို့အလားအလာများလဲဆရာအန်ဒီရရှိလဲပေါ့နော
်အဓိကတော့တရားလိရှိတာကတော့အဲ့ဒီလိုပေါ့ antibiotics induced colitis လို့ခေါ်တာပေါ့ဆရာအကြောင်းမျိုးကြောင့်ပတိစီဟာတွေတောက်တယ်ဆိုလို့ရှိရင်ဒီလိုကြောင့်ကြီးတဲ့ပတိစီဟာတွေဟိုကနေတော့ဖြစ်ပြီးပါတယ်အခါကျလို့ရှိရင်ကိုယ်တော့ပဲပတိစီဟာတွေကိုခံနိုင်ရှိပြီးတော့လူအနေဖြစ်စေတဲ့ပတိစီဟာဒီပမာဏအများပြလာအဲ့ဒီတိကျအကျဉ်းများတော့ clostridium difficile လို့ခေါ်ရပါတော့အဲ့ဒီ clostridium difficile ညလာတဲ့အခါကျရင်ဥကရောင်လာမယ်ပြီးတဲ့အခါကျလို့ရှိရင်ဥကရောင်တဲ့အခါကျလို့ရှိရင်ဒီမှာဝင်းထဲမှာ ပြပါတာလို့လည်းဖြစ်တတ်တယ်ဒီလိုရှိရင်ဒီထဲကြောင့်လည်းခါတဲ့ဥပပိတ်တတ်တယ်ပြီးတော့အဲ့ professional တစ်ခါတော့ပေါ်ရပေါ်ပါပြီးတဲ့ဥပလည်းခါကြလို့ရှိရင်ဟို statistics ပေါ်ကတော့ physics တဲ့ဒီခါမျိုးလေးဖြစ်တတ်တယ
်ဟုတ်ကဲ့ဆရာ
ဒါတော့အပြင်းထန်ဆုံးကိုပြောတာပေါ့နော်ဒါမျိုးလည်းပဲတချို့ဒီလိုပြောဒီဘာဒီတော်တယ်မဟုတ်ဖဲနဲ့အကြောင်းမျိုးကြောင့်ခုနကလည်းပါအစာနည်းတဲ့လူတွေဒီနည်းနဲ့အစာနည်းတဲ့လူတွေမှာဆိုလို့ရှိရင်တော့အဲ့ဒီလူကျွတ်တဲ့ပတ္တိယလေးတွေနေပါလို့ရှိရင်အဲ့လိုလူတွေမှာ irritable bowel syndrome လို့ခေါ်တဲ့ဒီဥရေလုံလောက်ဆောင်တာကြီးထိခိုက်စေတဲ့နေသားမျိုးတွေဖြစ်တတ်တယ်နောက်ပြီးတဲ့အခါကျတော့စီးကျူလို့ဒါပေမဲ့တချို့ကင်ဆာတွေအဲ့လိုမျိုးဖြစ်တတ်တယ်လို့လည်းသတိထားပြုလုပ်ထားရလို့ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့
ဒီအဲ့ကပေါ်ပေါ်ပေါ်နော်ဒီဒီကြည့်ရင်ကဖြစ်တာလို့ပြည်ကအစားစားလို့ရှိရင်အစားနဲ့မတည့်တာလို့ဖြစ်တယ်လို့ဆို
ဟုတ်ကဲ့ဆရာအဲ့တော့ဒီဝင်းနဲ့အဓိကပတ်သက်တဲ့ယောဂါတွေဖြစ်တာပေါ့ဆရာနော်အဲ့ဒါအပြင်ဆရာကြီးတခြားရောစုံရတဲ့အနေထားတွေရောရှိသေးလားဆရာဒီမိုက်ခရိုဘိုင်းယမ်စင်နည်းသွားလို့ရှင်ပေါ့နော်
အဲ့တော့ဒီလူအကျိုးပြုတဲ့ပတ္တိရားကြီးဟာဘာလို့အထောက်အပံ့လဲဆိုရင်ဒီကိုခန္ဓာထဲမှာဖားတဲ့အစာတွေကနေပြီးတော့ဗီတာမင် K တို့ဗီတာမင် B12 တို့ကိုအဲ့ပုံမှန်ကထွက်လို့ပြေလို့ဆိုပါဆိုတဲ့အခါကျတော့အဲ့ပုံမှန်လေးကြီးမရှိတော့ဘူးဆိုလို့ရှိရင်ဗီတာမင် K တလုံးမှုရပါတယ်ဆိုရင်ဗီတာမင် K ကသတိခဲတဲ့နေရာမှာထောက်ကူပြုအခါကျလို့ရှိရင်တော့ဒဏ္ဍာရီပါပြီးဖြစ်တဲ့အခါကျရင်ဒီမိတ်တံမျိုးဖြစ်နိုင်တယ်လို့ဆိုတာပေါ့ဆိုတော့ဗီတာမင် B12 ထုတ်တဲ့နေရာမှာလည်းတော့ထုတ်ပြီးလေကဗီတာမင် B12 ကအဲ့အကောင်လေးကြီးမရှိတော့ဘူးဆိုရင်ထုတ်မှုခဲတဲ့ဆိုရင်တော့ဒီကလိုပြတဲ့နည်းမျိုးလို့ခေါ်တယ်သူရနေတဲ့ကြောက်ကဖြစ်တယ
်ဟုတ်ကဲ့ဆရာကြီးဒီ microbiome ပိုးတွေကတော့ဥထဲမှာဒီလူရဲ့ကျန်းမာရေးကိုထောက်ကူပြုတာဖြစ်တဲ့အတွက်ဒီဆရာကနပြောတဲ့ prebiotics ပေါ့ဆရာနော်ဒီဟင်းသီးဟင်းရဲ့အသီးအနှံတွေ fiber တွေအဲအဲ့ဒါတွေနဲ့ပတ်သက်လို့ဆရာကြီးအသေးစိတ်လေးဘာတွေကိုအထူးကစားပေးတယ်လဲဒါတွေစားတာနည်းရင်ခုနက microbiomes ကရှင်သန်မှုလျော့သွားနိုင်တာ哦အဲ့တော့ဘလို့ဟာမျိုးတွေကိုအထူးကပေါ့နော်အသေးစိတ်ပိုးစားတယ်လဲဆိုတာကိုအကြံပေးလို့ရမှာဆရာ
ဒီတော့ဟင်းသီးဟင်းရဲ့အသီးတွေကိုပြောတာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တော့သူသူကြီးတော်ရရတော့ကျွတ်တုံဖြူလို့ကျွတ်တုံမီလို့ဒီကမပြောသည်ကျွတ်တုံဟောဆံမောက်ဆံမျိုးတွေဒီကကတော့ဒီပတိယတော့ဦးနေပေါ့ဖောက်ထားတဲ့လူအချင်းလူစားတဲ့ဟာပြင်းတယ်ပေါ့ဒါကကင်းချီလို့
ဟုတ်ကဲ့ဒီမုံညင်းချင်ပါဆရာနော
်ဆက်ပါတယ်မြတ်အဲ့လိုစားတဲ့အခါကျလို့ရှင်တော့ဒီလူအချင်းကြီးတဲ့ပတိယလေးတွေစဉ်းစားမှုရှိပါ
ဟုတ်ကဲ့ဆရာရင်အခုလိုဒီအစားအသောက်စားပေးတာပြင်ပေါ့နော်တကယ်လို့များ microbiome စေဒီနည်းသွားတယ်ဆိုတော့အထောက်ထားတယ်ရှိရင်ပြန်ဖြည့်ပေးနိုင်တဲ့အနေထားရောကုသမှုရောရှိလားဆရာ
ကုသမှုတွေနည်းနည်းဆိုတော့သုတေသနာလုပ်ဆိုင်ပဲရှိပါသေးတယ်ဒါမှမဟုတ်လည်းအခုသုတေသနာပြည့်ထဲရနေပြီးတော့ကျွန်တော်တို့လက်ခံထားတဲ့ဟာတွေကတစ်ချက်ကဥပမာပြင်ဝင်သွားတယ်ဝင်သွားတဲ့အခါကျလို့ရှိရင်အခုလို probiotic လို့ခေါ်တယ်ပေါ့နော်အတူ bacillus တွေပါတယ် bioflow မှာတက်လိုက်အဲ့ bioflow မှာပါလဲဆိုတော့ကတော့ပစ္စလကိုလူအသေးသေးတဲ့ပတိရရတာအဲ့လိုဖြစ်လိုက်တဲ့အခါကျလို့ရှင်သူတို့ကယောဂဖြစ်စီတဲ့ဝင်းရှောစီတဲ့ပုံမှန်ရဲ့အစားအစာတွေကိုတွန်းနေပေါ့လူပြီးတော့စားလိုက်စားလိုက်တဲ့အခါကျတော့ဝင်းယောဂကတက်တာစီလို့ဆိုတယ်ဒါကြောင့်မို့အခုလောစေလောလက်ခံထားတဲ့ကုသမှုထုံးမှာသူတို့ဝင်းသွားတဲ့အခါမျိုးမှာဆိုလို့ရှင်ဘယ်လို flow ကိုပြီးတယ်ဒါကတော့လက်ခံထားတဲ့ဟာမျိုးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
microbiome လို့ခေါ်တဲ့အစာအိမ်နဲ့ဥလမ်းကြောင်မှာနေထိုင်တဲ့လူကြောင်မကြီးအထောက်အကူပြုပုံမော်ရဲအကြောင်းကိုဝင်းမင်းကအထွေထွေဆေးကုသမှုသမာရကြီးဒေါက်တာမင်းစိုးဦးကိုမင်းမြန်တင်ပြသွားတာပါ VOA မြန်မာပိုင်းကနေကြားရပင်းနဲ့ညဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်ပါလာမယ့် April 3လကနေ September လကုန်အထိဖြစ်တဲ့2018-2019ဘဏ္ဍာနှစ်ပထမ6လပိုင်းအတွက် NDI အစိုးရကအမျိုးသားစီမံကိန်းဥပဒေမူကြမ်းကိုထုတ်ပြန်ထားပါတယ်ဒီအကြောင်းဥအောင်ခင်းကသုံးသပ်ပြီးတော့ကိုညာဝဲအောင်နဲ့အတူတင်ပြထားပါတယ်ရှင်
မြမစီဝါရီတုတ်တက်ဖို့နေခွေးနေတာနဲ့ပတ်သက်ပြီးပြည်တွင်းမှာမချေမနှက်ဖြစ်နေကြပေမဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကတော့ဒီလကုန်မှာပြီးဆုံးမဲ့ဗန္ဒယနှစ်မှာစီဝါရီ800,000,000လုံးနီးပါးတုတ်တက်လာမယ်လို့ကမန်းထားပါတယ်။လေယာထွက်ကုန်တွေဈေးကောင်းလာရရဲ့အထည်ချုပ်လုပ်ငန်းကိုကုန်ထုတ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတိုးပွားလာရရဲ့ကြောင့်စီဝါရီတုတ်တက်လာမယ်လို့ဆိုပါတယ်။ အခြားအရှာနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်မှာအလုံသမားကတက်တန်နေတာဒေတာကိုအခွင့်အရေးယူပြီးကုန်တုတ်လုပ်မှုတိုးပွားအောင်လုပ်ရမယ်လို့ဆိုပါတယ် NLD အစိုးရကလည်းရှေ့လဇန်းကနေစက်တင်ဘာလကုန်အထိဖြစ်တဲ့6လအမျိုးသားစီမံကိန်းဥပဒေကိုဇန်နဝါရီလကပြဋ္ဌာန်းပါတယ်6လစီမံကိန်းရည်ရွယ်ချက်ကစုစုပေါင်းပြည်တွင်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုကို2017ဘန်တာနှစ်ဈေးနှုန်းအရခုနှစ်ဒသမ2ရာခိုင်နှုန်းတိုးတက်ဖို့ဖြစ်တယ်လို့ဆိုပါတယ်2017ဘန်တာနှစ်ရဲ့ GDP ရဲ့2ရာခိုင်နှုန်းကျော်တိုးပွားမယ်လို့ခန့်မှန်းတဲ့သဘောဖြစ်ပါတယ်လွန်ခဲ့တဲ့ဘန်တာနှစ်ပထမ6လပိုင်းနဲ့စာရင်စီးပွားရေးကဏ္ဍအလုံးနဲ့တိုင်းနယ်ပြည်နယ်အလုံးမှာအနည်းနဲ့အများတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်
တတော်တန်းကားအပါဝင်လေယာကန္တာကြီးမှာမနှစ်ကတိုးတက်မှုနှုန်း100ရာခိုင်နှုန်းတောင်မရှိခဲ့ပေမဲ့ဒီနှစ်မှာ 3.5 ရာခိုင်နှုန်းအထိတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်လေယာလုပ်ငန်းနဲ့အတံမွေးဝမ်းကြောင်းနဲ့မိသားစု5သန်းနီးပါးရှိတာမို့ဒီကန္တာတိုးတက်လာမယ်ဆိုရင်ကြီးလက်လူနေမှုဘဝကိုအများကြီးအထောက်အကူပြုနိုင်ပါတယ်စက်မှုလက်မှုစွမ်းအင်ဆောက်လုပ်ရေးဆက်သွယ်ရေးငွေရေးကြေးရေးစတဲ့ကန္တာအသီးသီးမှာ900ခိုင်နှုန်းကျော်တိုးပွားလိမ့်မယ်လို့မျှော်မှန်းထားပါတယ်။ဦးဆောင်ရေးနဲ့ကုန်သွယ်ရေးမှာတော့900ခိုင်နှုန်းကျော်တိုးတက်မယ်လို့ဆိုပါတယ်။သိစစ်တာအားကဏ္ဍမှာ700ခိုင်နှုန်းတိုးပွားဖို့ဦးတည်ထားတာမျိုးအများဆုံးဖြစ်နေပါတယ်။တည်တော်ကဏ္ဍမှာတော့ထုတ်လုပ်မှု3400ခိုင်နှုန်းလျှော့ချဖို့စီစဉ်ထားပါတယ
်။လူမှုစီးပွားရေးအခြေအနေမြင့်တင်ဖို့ကြိုးစားရမှာတာဝန်အပြည့်အဝထမ်းဆောင်နိုင်တဲ့အစိုးရရှိဖို့လိုပါတယ်။နောက်ပြီးတော့ကောင်းရောင်းကောင်းဝယ်လုပ်နိုင်မှုတရားဥပဒေစိုးမိုးမှုအဂတိနေပါမှုသတင်းလွတ်လပ်မှုနိုင်ငံသားတွေပညာရေးမြင့်မားမှုစတာတွေလိုအပ်တယ်လို့မနေ့ကထုတ်ဝေတဲ့ positive peace report မှာဖော်ပြပါတယ်ဒီလိုအပ်ချက်တွေရှိတဲ့အတိုင်းအတာကိုလိုက်ပြီး163နိုင်ငံကို Institute of Economics and Peace ကအကဲဖြတ်ရမှာမြန်မာကအဆင့်136မှာရောက်ရှိနေပါတယ်အာဆီယံနိုင်ငံဆယ်နိုင်ငံမှာမြန်မာဟာတိုးတက်ဖွံ့ဖြိုးမှုအလားအလာအနည်းဆုံးဖြစ်နေပါတယ်မြန်မာအင်းနီးကျွန်းတွေဖြစ်တဲ့ကမ္ဘောဒီးယားဘင်္ဂလားဒေ့ရှ်နဲ့လာအိုဟာမြန်မာတဲ့သားနေတာတွေ့ရပါတယ်စင်ကာပူနဲ့မလေးရှားကတော့အပေါ်ပိုင်းမှာရှိနေပါတယ
် NLD အရင်သားအစိုးရရဲ့6လစီမံကိန်းအောင်မြင်မှုအတွက်အစိုးရတာဝန်တွေကိုအပြည့်အဝထမ်းဆောင်နိုင်သလားဆိုတာကိုပထမဆုံးစမ်းစစ်ဖို့လိုပါတယ်မြန်မာအစိုးရဟာစစ်အစိုးရနဲ့အရသာအစိုးရကိုပူးတွဲထားတဲ့ညွန်ပေါင်းအစိုးရလို့ဖြစ်နေပါတယ်။အရေးကြီးတဲ့ဌာနတွေဖြစ်တဲ့ပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်ရဲ့ပိုင်နယ်ထဲမှာဖြစ်တဲ့အတွက် NLD အစိုးရဩဇာမလွှမ်းမိုးနိုင်တဲ့အစိုးရဌာနတွေဖြစ်နေပါတယ်။ NLD ကြီးစိုးတဲ့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေကိုပြည်ထရေးဝန်ကြီးဌာနကအကောင့်ထဲမဖော်ဘူးဆိုရင် NLD အစိုးရဘာမှမတတ်နိုင်ပါဘူး။အကောင့်ထဲမပေါ်နိုင်တဲ့ဥပဒေဟာအသုံးမကျတဲ့ဥပဒေဖြစ်ပါတယ် NLD အကြံပေးရှိနေဥကိုနီလုံးကြံတက်ပြက်ခံရတဲ့အမှုကိုပြည်ထရေးဌာနကဝေးလေကြောင်ပတ်လှုပ်ထားတာတစ်နှစ်ကျော်လာပါပြီ
ဒေါ်စားစုကြည်ခေါင်းဆောင်နဲ့ NLD ပါတီရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့တဲ့အခါမှာပြည်တွင်းပြည်ပကအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့ရတအစိုးရမှန်သမျှကိုတာဝန်အပြည့်အဝမတန်းဆောင်နိုင်အောင်အခြေခံဥပဒေကချုပ်ချယ်ကန့်သတ်ထားတာကိုတော့မေ့နေကြပုံရပါတယ်။တာဝန်ဝတရားကိုအပြည့်အဝမထမ်းဆောင်နိုင်တဲ့အစိုးရကိုမတန်ဆွမ်းတဲ့အစိုးရ lame duck government လို့နိုင်ငံခြားမှာခေါ်လို့ရှိပါတယ်။အစိုးရကငြိမ်းချမ်းရေးဆွေးနွေးပွဲလုပ်နေတော့အစိုးရတပ်ကထိုးစစ်ဆင်းနေတာကိုဦးသိန်းစင်ခေတ်ကလည်းဘာမှမတတ်နိုင်ပါဘူး။ဝန်ကြီးဌာနလက်အောက်ခံစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုအသာအကောင့်ဆိုပြီးတီးဆန်သရင်လုပ်ပြီးအစိုးရဘတ်ဂျက်ထဲမှာမထည့်တဲ့အကျင့်ဟာဦးသိန်းစိန်အစိုးရလက်ထက်2023ဘန်ဒာနှစ်ကတည်းကရှိခဲ့တာပါမလိုအပ်တဲ့တီးဆန်သရင်3000ကျော်ကိုပိတ်ပင်လိုက်ပြီးမှ6000ကျော်ဆက်လက်တည်ရှိနေစေဖြစ်ပါတယ်ဒီတီးဆန်သရင်တွေကိုနိုင်ငံတော်ဘန်ဒာထဲထည့်ဖို့ပြည်သူ့လွှတ်တော်ကမနစ်ကဆုံးဖြတ်ပါတယ်ဝန်ကြီးဌာနတို့ရဲ့တီးဆန်ငွေစည်းရင်းကိုတဖြည်းဖြည်းလျှော့ချမယ်လို့စီမံကိန်းနဲ့ဘန်ဒာရေးဝန်ကြီးဦးကျော်ဝင်းကပြောဆိုထားပေမဲ့အကောင့်ထဲမပေါ်သေးဘူးလို့နိုဝင်ဘာ26ရက်နေ့ထုတ် 11 News မှာဖော်ပြထားပါတယ်ခင်ဗျာ
။ဝ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ကြာတာပြင်းနဲ့ညဖက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာကဏ္ဍပါ PNY တော်သားတွေကတင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မုံမီသစ်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာနေ့နိုင်အဆင်ပြေခဲ့ပြီလို့နေချင်းရေးကော်မရှင်ဘက်ကပြောပေမဲ့မုံမီသစ်ပါတီဘက်ကတရားဝင်အကြောင်းကြားလာတာမရှိသေးပါဘူးTNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမျိုးပေါ်ကိုစစ်ဘေးရှောင်400ကျော်တင်းရှောင်ရောက်ရှိနေတယ်ဆိုတာနဲ့မုံပြည်သက်ပါတီနဲ့မုံအမျိုးသားကိုစားပြုပါတီပေါ်ထွန်ရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့တို့တွေ့ဆုံဆွေးနွေးတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကလူဦးရေကန့်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအစဉ်ပြေအောင်ညှိနှိုင်းပေးလိုက်ပြီးလို့ငင်းချမ်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကနိုင်ငံပိုင်တရင်မီဒီယာတွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့လူထုတွေ့ဆုံပွဲကိစ္စအစဉ်ပြေသွားပြီဆိုတဲ့အကြောင်းကိုအစိုးရကနေတရားဝင်အကြောင်းကြားတာမရှိသေးဘူးလို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်အောင်မငဲအနေနဲ့ကတော့အစိုးရကနေတရားဝင်စာမထွက်ရင်တပ်မတော်နဲ့ပြည်ထနာဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်။မွန်ပြည်သက်ပါတီဟာမတရားအသင်ဆက်တွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တက်ကနေပယ်ဖျက်ခံထားရပြီးအကြမ်းဖက်အဖွဲ့အစည်းမဟုတ်တော့တဲ့အတွက်မိမိတို့တပ်တည်နေရာမှာလူထုတွေ့ဆုံပွဲလုပ်ခွင့်ရှိတယ်လို့တပ် area ပြင်ပမှာလုပ်မယ်ဆိုရင်တော့ကွင်ပြည့်ချက်လိုအပ်မှာဖြစ်တယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးဖက်ဝင်မင်းစရာဦးကပြောပါတယ်ပြီးခဲ့တဲ့မတ်လဒုတိယပတ်မှာမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲလှုပ်ဆောင်ဖို့စီစဉ်ရမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေလူဦးရေ30ထက်မပိုစေဖို့အတိပေးပြောကြားလာတဲ့အတွက်တွေ့ဆုံပွဲအစီအစဉ်တွေရပ်ဆိုင်ထားရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်ထဲမှာတန်းပလောင်တီ NLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တို့ကြားတိုက်ပွဲဖြစ်ပွားနေတာကြောင့်နံမတူမြို့ပေါ်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်400ကျော်ဟာနေရမပြောင်းနိုင်သေးပဲရှိနေပါတယ်။ TNLA တပ်ဖွဲ့နဲ့ RCS တို့ဟာပြီးခဲ့တဲ့မလ10ရက်နေ့ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။လက်ရှိမှာတော့နံမတူမြို့နယ်၄မိုင်လောက်ဝေးတဲ့မန်ဆန်ဘုံကြီးကျောင်းမှာရှင်ပြုပွဲကျင်းပဖို့စီစဉ်နေတာကြောင့်စစ်ဘေးရှောင်300လောက်ကိုနံမတူမြို့ပို့ဖယုံချောင်းကိုပြောင်းရွှေ့ထားတယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီဆိုင်းပန်းညာကပြောပါတယ်။လက်ရှိအချိန်ထိ TNLA တပ်ဖွဲ့နဲ့ RCS တို့ကြားစစ်ရေးသိမ်းမှတ်မှုတွေရှိနေတဲ့ကြောင့်စစ်ဘေးရှောင်တွေဟာနေရမပြောင်းရဲကြသေးဘူးလို့လည်းဆိုင်းပန်းညာကပြောပါတယ်။နံမတူမြို့နယ်မှာတမကကြောင်းမဲနဲ့နန်းဆန်ကြားမှာလည်းနှူးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ TNLA ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းနယ်ရွာတော်ခရိုင်ကရခိုင်မျိုးနွယ်စုဝင်အိမ်ထောင်စု50ကျော်မိသားစုဝင်166ဦးတို့ဟာမကြသေးမီရက်ပိုင်းအတွင်းကရခိုင်ပြည်နယ်မောင်တော်မြို့နယ်မှာလာရောက်ခိုလုံခဲ့ကြပါတယ်။သူတို့တွေဟာမတ်လ5ရက်နေ့နဲ့6ရက်နေ့တွင်မှရခိုင်ပြည်နယ်မောင်တော်မြို့နယ်အောင်တပြည်သူ့ပန္နကမြို့တိုင်းနာရွာနဲ့တစ်သုံးနာခွဆုံကြီးရွာတွေမှာလာရောက်ခိုလုံခဲ့ကြတာပါ။အခုပြောင်းရွှေ့လာသူတွေကိုပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ခမောင်းစိတ်ရွာအခြေစိုက်ပြူဟာမှုနဲ့အနောက်ဖက်နယ်စပ်ဒေသပြန်လည်ထူထောင်ရေးအထောက်အကူပြုကော်မတီ CRR တို့ကဆန်နဲ့အစားအသောက်တွေရယူကူညီထားတယ်လို့အကူအညီပေးနေသူတူဖြစ်တဲ့ဒေသခံကိုကျော်ဝင်းကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသရွာတော်ခရိုင်ခခရာဆိုရီနဲ့ရင်ဂါမာဒီခရိုင်တွေမှာအလောက်ကန်ရှားပါပြီးစောက်ဝင်နေရဲ့အခက်ခဲကြောင့်အရင်ကလည်းမြန်မာနိုင်ငံဘက်ကမိသားစုအလိုက်ပြောင်းရွှေ့မှုရှိခဲ့ပါတယ်
တိုင်းဒေသလက်နက်ကဖွဲ့နှပွဲဖြစ်တဲ့မုံမြင့်တပါတီနဲ့ကရင်မျိုးရာစီယုံ KNU တို့ပဋိပက္ခတွေကိုဖြေရှင်းဖို့ဖျားဆုံးစုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မလ23ရက်နေ့ကတွေ့ဆုံမှုတွင်နှစ်ဖက်စည်းရေးအချိန်လျှော့ချဖို့နဲ့အောက်ခြေစိတ်ကိုပြန်လည်ချပြဖို့နှစ်ဖက်ကိုယ်စားလှယ်ခေါင်းဆောင်တွေသဘောတူညီခဲ့ရတယ်လို့မုံမြင့်တပါတီသဘောခရံဥက္ကဋ္ဌနိုင်ညာသွန်းကပြောပါတယ် Bigger Payroll and Nasa Lay and Nidunga, Mumita Party, Buhu, Wunjan Dida, Jijam Piabama, Tiko Lunan, Kian Yuta Machal Laka, Tayin Sachalta Pone, Mumita Party, Buhu Lunjo Yuta Poyloja, CET to Moody Pipwakadlu, Tila Zambama, Tanenda Ida, Yibu Mune, Alessa Kanjiva, Shibama, Pika Moody Pipwakabare, Akulu Napatuso, Sunu Pisha, Kamunjang, Kian Yu, William Mule, Ogra, So Mong Shuiga, Piovare.
ကြရပြည်နယ်မှာတံရောကနေတင်းစီထားတဲ့မြေဧကနေရာကျော်တက်ဆိုင်ရာတောင်သူတွေစီပြန်လဲဆွတ်လွတ်ခဲ့ပါတယ်။လွယ်ကော်မြို့အခြေဆိုင်အမှတ်290ချေလင်တက်ရင်ကမြေဧကတရ96လေးနဲ့အမှတ်9တံရောစစ်ဆေးရုံက3အေက ကော်မတီစစ်စင်ကတေချာစစ်စစ်ပြီးပြန်လဲဆွတ်လွတ်ခဲ့တာဖြစ်တယ်လို့ကြရပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုးကပြောပါတယ်။ပြန်လဲဆွတ်လွတ်မြေတွေကိုတက်ဆိုင်ရာတောင်သူတွေစီယာယီလောက်ပိုင်ခွင့်ပုံစံ၃ထုတ်ပေးခြင်းနဲ့မြေထားဘူဒာယုံမြေအတွင်းမှာပါတဲ့တောင်သူတွေကိုတော့လျော့ကျင်းငွေပေးအပ်တဲ့အခမ်းအနားကိုမတ်လ၁၇ရက်နေ့ကလွယ်ကော်မြို့ပြည်နယ်ခမ်းမှာမှာကျင်းပပြုလုပ် အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမကြသေးခင်က NG ရဲ့အပြည့်ရဲ့လက်မှတ်ရေးထိုးခဲ့တဲ့မွန်ပြည်သက်ပါတီနဲ့မြို့သားကိုစားပြုပါတီပေါ်ထွန်းရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ကော်မတီကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မွန်မြို့သားကိုစားပြုပါတီပေါ်ထွန်းရေးအတွက်ပူးပေါင်းဆောင်ရွက်ရမယ့်အခြေအနေကိုဆွေးနွေးခဲ့တယ်လို့22ဦးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီဆွေးနွေးချက်တွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့ဝန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်။မြင်းစနိုင်းကနေစူးစီးတင်ဆက်ထားပါတယ်။
မော်မျိုးသားကိုစားပြုပါတီတခုဖွဲ့စည်းပေါ်ဆောင်နိုင်ဖို့အတွက်ဇူပါပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြတဲ့19ဦးကော်မတီနဲ့မွန်ပြည်သက်ပါတီထိပ်ပိုင်းကောင်ဆောင်တို့ဟာမတ်လ12ရက်နေ့ကမော်လမြိုင်မြို့ရှိအောက်ပကိုဖုံးကြီးကျောင်းမှာတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုမော်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာအောင်နိုင်ဦးကအခုလိုရှင်းပြပါတယ
်။ကျွန်တော်တို့မွန်နိုင်ငံရဲ့အခင်းကျင်းမှာဖြစ်နေတဲ့ပြဿနာတွေနောက်ပြန်ပြီးမွန်မျိုးသားညီညွတ်ရေးအတွက်ကိုကျွန်တော်တို့ပေါ်မဲ့ဒီမွန်ကိုစားပြုပါစေဆိုတဲ့အတွက်တွေ့နေရတဲ့အခက်အခဲတွေကဘယ်လိုပုံစံမျိုးနဲ့ကျွန်တော်ဝမ်းဝန်းဖြေရှင်းကြရမလဲဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့နားလည်မှုတွေရယူပြီးတော့အချင်းနားလည်ပြီးတော့စွတ်စွတ်စည်းနဲ့စွတ်စည်းပြီးတော့ပေါ်ထွန်းလာမွန်မျိုးသားကိုစားပြုပါစေရအတွက်ကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့ကိစ္စရတယ်အကုန်လုံးပါ
ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့24ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့မွန်နိုင်ငံရဲ့ညီလာခံကနေမွန်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်တဲ့22ဦးဖွဲ့ကိုဖွဲ့စည်းခဲ့ပြီးပါတီကို6လအတွင်းဖွဲ့စည်းဖော်ဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်မွန်ပြည်သက်ပါတီကတော့22ဦးအဖွဲ့ကပြောဆိုဆွေးနွေးထားမှုတွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့မွန်ပြည်သက်ပါတီပြည်တွင်းရဲရာတာဝန်ခံနိုင်ဝင်းလှကပြောပါတယ
်သူတို့ပါပြောတော့လဲပေါ့လေဒါကျွန်တော်တို့နားထောင်တာသူတို့ကတော့သူတို့ကိုကျွန်တော်တို့ဘက်ကတကယ်လို့အတိမတ်ပြုမလဲပေါ့အဲ့ဒီသဘောပါသူတို့ပါတီကသူတို့ကိုဘယ်လိုသဘောထားတယ်လဲကျွန်တော်တို့ပြန်တော့ဆွေးနွေးရအောင်
မွန်ပြည်သက်ပါတီအနေနဲ့မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုဘောထွင်းရေးဖော်ဆောင်နေတဲ့ကိစ္စ22ဦးအဖွဲ့ဖွဲ့စည်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးအတိအမှတ်ပြုတာမပြုတာလက်ခံတာမခံတာဆိုတဲ့သဘောထားတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးမွန်မျိုးသားကိုစားပြုနိုင်ငံရေးပါတီပေါ်ထွန်းရေးကောင်းတဲ့ဖော်နေတဲ့22ဦးအဖွဲ့ဟာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့နဲ့လည်းတွဲဆောင်ဆွေးနွေးဖို့စီစဉ်နေပေမဲ့မွန်နှစ်ပါတီဘက်ကလက်ခံတွဲဆောင်ခြင်းမရှိသေးပါဘူးမော်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုကို22ဦးအဖွဲ့က6လအတွင်းကောင်းထဲဖို့ဖွဲ့စည်းသွားမှာဖြစ်ပြီး6လပြည့်တဲ့အခါမှာညီလက်ခံတရကျင်းပပြီးတော့မော်မျိုးသားကိုစားပြုနိုင်ငံရေးပါတီကိုအတီးပြုတ်သွားမယ်လို့ထုတ်ပြန်ထားပါတယ
်ဆက်ပြီးတော့2019ကြောင်းမြတ်ဥပဒေမူကြမ်းကိုပြင်ဆင်ပေးရတဲ့ကြောင်းမြတ်ဥပဒေပြဋ္ဌာန်းအတီးပြုဖို့စံကြာနေတဲ့အတွက်နင်းနာမှုဆုံးရှုံးမှုတွေရှိနေတာကြောင့်ကချင်ဒေသခံတွေကနေဖေဖော်ဝါရီလကုန်ပိုင်းမှာမြစ်ကျနားမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင်းတွေကိုအမိကနေစူးစီးထားပြီးနိုင်ငံရေးကနေတင်ဆက်ပေးထားပါတယ်
။နှစ်နာမှုဆုံးရှုံးမှုများရှိနေတဲ့ကြောင့်ကြောင်းမြဥပဒေအမြန်ပြဋ္ဌာန်းဖို့လိုအပ်တယ်လို့လူသူဆန္ဒပြပွဲဦးဆောင်သူကချင်မြို့သားကွန်ဂရက် KNC ပါတီဥက္ကဋ္ဌဒေါက်တာအန်ကွန်လကပြောပါတယ်။
နံပါတ်1အချက်ကကျွန်တော်တို့အကြီးစားလောက်ွက်ကိုပြန်လဲဖော်ဆောင်မှုတို့ကြိုးစားလာတယ်အဲနောက်တစ်ချက်ကကျွန်တော်တို့တကယ်တဘောပေါင်းခြင်းဆိုင်ရာတကယ်ထိခိုက်နေတဲ့ဆိုင်ရဲအကြီးကြီးတွေတုံးဆွဲတာကိုတို့မရက်ဘူးအဲအဲ့ဒီနှစ်ချက်ကအဓိကပဲကျွန်တော်တို့ဒီတောင်းမြဲဥပဒေကအရန်ကြံ့ကြတယ်ကြံ့ကြတဲ့အခါကျတော့အခုဥပဒေမဲ့ထင်ရမြင်ရလုပ်နေတယ်အခုလောက်ွက်တချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးဆွားတယ်တူးဆွားတဲ့အခါကျတော့ကျွန်တော်တို့မှတရားဝင်နိုင်ငံတော်အခွန်မရဘူးအဲဒီနောက်တစ်ခါရေပစိလုပ်တာတွေရန်များလာတယ်အလေးလွင့်များဥပဒေမဲ့လောက်ွက်တွေများအဲ့ဒါတွေထိန်းချုပ်ဖို့လည်းလိုတယ်ဆိုတော့ဥပဒေအမြန်ပြဋ္ဌာန်းဖို့လည်းကျွန်တော်တို့ကတောင်းဆိုခြင်းနဲ့
2019ခုနှစ်ကြမ်းမြင့်ရတနာဥပဒေမူကြမ်းဟာလူတို့စုရဲ့အကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေဓာတ်ဖြစ်နေတာကြောင့်ပြည်သူများနဲ့နိုင်ငံအကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေဖြစ်သောအစိုးရအနေနဲ့ပြောင်းလဲပေးဖို့အခုလိုမျိုးဆန္ဒဖော်ဆောင်ရတာဖြစ်တယ်လို့လူတို့ဆန္ဒပြပွဲကိုဥဆောင်သူတွေကပြောပါတယ်အကြီးစားလုပ်ွက်ကိုဧက50ထိတမသာပြီး10နှစ်ထိလုပ်ပိုင်ခွင့်ပေးဖို့ဥပဒေကြမ်းထဲမှာဖော်ပြထားတာဟာလူတို့စုကအကျိုးရှိစေပြီးဒေသခံတွေသက်နစ်နာစေတာကြောင့်ဒေသခံတွေလည်းလုပ်ပိုင်ခွင့်ရှိတဲ့လို့ဒေတာကဥကင်စားစာရိုင်းကပြောပါတယ
်တို့တို့ရှင်ပြည်ရဲ့ဒီသူတယောက်ကျောင်းမြတ်ရစင်နာတို့တို့ရှင်ပြည်ရဲ့ရှင်လူမျိုးရဲ့ကျောင်းမြတ်ရစင်နာတို့တို့ပါရမယ်တို့တို့လောက်ပတ်ကိုချီရမယ
်ဆန္ဒထုတ်ပေါ်ဝဲမှာကချင်နိုင်ငံရေးပါတီကလူတွေကချင်လူမှုဖွဲ့စည်းတွေကချင်ဥပဒေပညာရှင်တွေကျောင်းမြတ်ရစင်နာလုပ်ငန်းရှင်တွေနဲ့ဒေတာကလူစုစုစုပေါင်းဥယျာဉ်300ခန့်လမ်းလျှောက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်
ခုတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကနေလူရေကန်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးညှိနှိုင်းအစဉ်ပြေခဲ့ပြီလို့ငင်းချမ်းရေးကော်မရှင်ဘက်ကပြောပေမဲ့တရားဝင်ကြောင်းကြားလာတာမရှိသေးဘူးလို့မွန်ပြည်သက်ပါတီဘက်ကပြောပါရယ်။တအန်းပလောင် TNLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမြို့ပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်းသတင်းလွှာကိုကြားခဲ့ရတာပါရှင်။ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းတိုမီတာ3058တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ခုတော့ကြာနေသေးတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင
်အမေရိကန်ရွေးကောက်ပွဲကိုဂျောင်းဝင်ဆွတ်ဖက်ခဲ့တယ်လို့ဆွဆွဲထားတဲ့ရုရှားစိုက်ဘာတက်ခတ်သူတွေကိုပြစ်မှတ်ထားတန်ခတ်သွားမယ့်အစီအစဉ်ကိုအမေရိကန်ကကြေညာလိုက်ပါတယ်အမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကတန်ခတ်အရေးယူဖို့ကြေညာလိုက်သူတွေထဲမှာတော့2016သမရရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကအရေးယူဖို့ကြေညာထားတဲ့ရုရှား13ယောက်လည်းပါဝင်ပါတယ်ရုရှားတရှိအောင်တယောက်ကိုဗြိတိန်နိုင်ငံမှာအစစ်ခတ်လှုပ်ချမှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံသားမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားအပေါ်ပြစ်တင်ပြောဆိုလိုက်ကြပါတယ်ဒုတိယကွယ်စစ်နောက်ပိုင်းဥရောပမှာပထမဆုံးချေအာယုံကျော်ထိခိုက်စေတဲ့ဓာတ်ရုပ်စိတ်သုံးတက်ခတ်မှုဖြစ်နေလဲပြောဆိုကြကြတာပါတက်ခတ်မှုမှာရုရှားရဲ့ပတ်သက်မှုဟာရှင်းပြစရာမလိုတဲ့လို့ရဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်တို့ပူးတွဲထောက်ပြတဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်စီရနိုင်ငံမျိုးတော်နေတဲ့ဘုံနဲ့ထင်းချုပ်ထားရနောက်ဆုံးနေမျိုးကိုအစိုးရတပ်တွေဆက်လက်ထိုးပေါက်နေခြင်းပါပဲဝန်ရံပိတ်ဆို့ခံထားရတဲ့ကုတာရှိပိုင်းရက်ကပြည်မိနေသူအရသာထောင်မများစွာဒီကနေ့ပဲထွက်ပြေးလာခဲ့တဲ့အကြောင်းစီရလူခွင့်လို့စောင့်ကြည့်လို့ရမှုဖွဲ့ကပြောဆိုခဲ့ပါတယ်။ဘုံနဲ့ထင်းချုပ်ထားတဲ့နောက်ဆုံးနေမျိုးကိုပြန်လည်သိမ်းပိုက်နိုင်မှုအစိုးရတပ်တွေပြီးခဲ့တဲ့လမှာစတင်ထိုးစစ်ဆင်ခဲ့ခြင်းကဆက်လို့ပြည်မိနေသူတွေအများဆုံးထွက်ပြေးလာတာဖြစ်ကြောင်းလည်းလူခွင့်ရေးဖွဲ့ကပြောဆိုထားတာပါ။Sorry အရှိဆံမင်းသားမိုဟာမက်ဘင်ဆယ်မင်ဟာအီရန်နိုင်ငံအုပ်ချုပ်ကိုနာဇီအာဏာရှင်ဟစ်တလာနဲ့ခိုင်နိုင်ပြောဆိုလိုက်ပါတယ်အီရန်နျူကလ িয়ার လက်နက်ထုတ်လို့ရင် Sorry ကလည်းအမြန်ဆုံးတိဆောက်သွားမယ်အကြောင်းအမေရိကန်ရုပ်သံ CBS CBC နဲ့မင်းမြန်ကမ်းမှာပြောဆိုခဲ့တာပါအီရန်နိုင်ငံအုပ်ချုပ်အလီခါမေနီယာဂျာမနီနိုင်ငံမှာတစ်ချိန်လုံးကဟစ်တလာတကိုးထွက်လာတာမျိုးနဲ့တူနေတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်
တည်င်းအချင်းချက်ကိုကောင်းလင်းဦးကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတင်ငီထိုက်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းတိုမီတာ32 kHz 933ကလိုင်းတိုမီတာ40 kHz 980လိုင်းတိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.
Welcome.